ဟုတ်ကဲ့ခင်ဗျာဒီနေ့ပတ်စံဒေသမှာစတင်ကျင်းပတဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲပထမနေ့မှာဘယ်အကြောင်းအရာတွေကိုအဓိကထားဆွေးနွေးဖြစ်ခဲ့ပါလဲခင်ဗျာ
အော်ဒီနေ့ကတော့ဟိုပါအဖွဲ့အစည်းတွေသူတို့တင်ပြမဲ့ဆွေးနွေးမဲ့အချက်တွေပေါ့နော်စာရမ်းနဲ့သူတို့အကြာတင်ပြဆွေးနွေးသွားတာပါ
ကျန်လာနိုင်ဆွေးနွေးတာလေးတွေရှိသေးပါနောက်ရက်တွေမှာရှိမှာပါအ
ခုဒီနေ့ဆွေးနွေးပွဲမှာတိုင်းသားအဖွဲ့12ဖွဲ့ရှိတဲ့ခြေ6ဖွဲ့9ဖွဲ့လောက်ကဆွေးနွေးသွားဆိုအဓိကဘယ်အကြောင်းအရာတွေကိုတဖွဲ့ချင်းနေနဲ့ဆွေးနွေးခဲ့တာရှိလဲ
အားလုံးကတော့ပြည်ရင်းဒီမြန်မာရေးကိစ္စတွေကိုအဓိကထားပြီးတော့ဆွေးနွေးတာပေါ့အဲဒီဆွေးနွေးတဲ့အခါမှာလဲသမိုင်းကြောင်းရင်သမိုင်းဖြစ်စဉ်ဒါလေးတွေလည်းဆွေးနွေးသွားတာရှိပါတယ်တချို့လည်းအခုဆက်ပြီးတော့ဆောင်ရွက်ရမယ့်ညီညာရေးဆွေးနွေးပွဲမှာလိုအပ်တဲ့အချက်လက်တွေပေါ့နော်ဒါတွေလည်းဆွေးနွေးသွားတာရှိပါတ
ယ်ဒီနေ့ဆွေးနွေးပွဲမှာဝါခေါင်းဆောင်ဖြစ်တယ်ကျွန်တော်တို့ပောက်ချင်းရနေပြီးတော့ဒီတိုက်ပွဲရဲ့ကိစ္စတွေကြောင့်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အမေငွင်းပြောသွားလို့သိရခင်ဗျအဓိကအဲ့ဒီအခြေအနေမှာဘာတွေများပြောသွားလဲခင်ဗျ
ညီညာရေးရလာတဲ့ခြေနေအောက်မှာပေါ့နော်ဒီရင်လုံးတိုင်းတာရလည်းညီညာရေးရစေချင်တယ်ပေါ့ဒါကြောင့်မို့လဲဒီပန်းစန်းစီဝဲကိုခေါ်ယူကျင်းပတာဖြစ်ပါလေပေါ့နော်နောက်တစ်ခုကဒီလိုတပ်ပွဲတွေတိုင်းပြည်ရဲ့မငြိမ်မသက်ဖြစ်မှုတွေကလည်းဒါဖြစ်ပေါ်လာတာလည်းတမိုင်းကြောင်းရင်းနဲ့တမိုင်းအချိန်ကာလတစ်ခုရှိခဲ့ပြီပေါ့ဗျာနော်ဒါကြောင့်မို့ဒီကတော့လူမျိုးရေးပြဿနာဒီကိစ္စတွေကျန်းမာရေးများရေးအခွင့်အရေးတွေတိုင်းသားတွေရဲ့အခွင့်အရေးတွေဒီကိစ္စတွေမှာဟိုဖြစ်ပေါ်နေတဲ့ပြဿနာတွေကြောင့်အခုလိုနှစ်ပေါင်း60ကျော်ကျင်းမှာပြည်ပကတွေဖြစ်ခဲ့ရတာပေါ့ဗျာနော်အကြောင်းဒီကိစ္စတွေဖြစ်ရှိမှုအတွက်ဆိုရင်ဖြစ်ပေါ်လာတဲ့အကြောင်းရင်းတွေကဆိုရင်တမိုင်းအကြောင်းရင်းရှိတဲ့လက်ရှိလက်တွေ့ဖြစ်စဉ်တွေရှိတယ်ပေါ့ဒါကြောင့်မို့ဒီအားတွေကိုမမှန်ကန်ကသုံးသပ်ဖြစ်ရှိနိုင်မှာလေတပြေလုံးတိုက်တာရဟိုငင်းငိုင်းရရှိနိုင်မှုကြိုးစားတာကအကောင့်ထဲပေါ်နိုင်မယ်ပေါ့နော်အခြေခံဥပဒေကိုလည်းပြင်းစင်ဖို့ကအရေးကြီးတယ်ပေါ့ဗျာ
အဲ့ဒီထဲမှာကျွန်တော်တို့ဝက်ပြင်းနယ်ကိုကိုပိုင်အခုချုပ်ခွင့်ရပြင်းနယ်ပေးဖို့နဲ့ပတ်သက်ပြီးလဲပြောသွားလို့သိရတယ်ခင်ဗျအဲ့ဒီအချက်လက်နေနဲ့ပတ်သက်ပြီးလဲရှင်းပြပေးပါခင်ဗျဟ
ိုဝက်ပြင်းနယ်ဝက်ဒေသဟာဆိုရင်သူရဲ့တမန်ကျောင်းနဲ့သူရှိနေတာပေါ့ဗျာနော်ဒါကြောင့်မို့ဒီဝက်ဒေသရဲ့ညဉ့်ညင်းစာယူပြီးကလေးကပေါ့ဗျာဒေသရဲ့ဒီနေ့အေးချမ်းရဲ့ဒေသရဲ့ဖွံ့ဖြိုးရေးပြည်သူလူထုရဲ့စီးပွားရေးတိုးတက်အောင်မြင်ရေးအတွက်ကျွန်တော်တို့ဆောင်ရွက်သွားကြတာရှိတယ်ပေါ့ဗျာဒီလိုဆောင်ရွက်သွားတဲ့အခါမှာလဲဝါပြည်သူများရဲ့တောင်းဆိုမှုရနာဝါသမိုင်းရဲ့ထောက်ထားတွေရဆိုလို့ရှိရမို့ကိုပဲအချုပ်ခွင့်ရဒီငယ်ရရှိရတော့ပေါ့နော်သူရကိုလည်းပြင်ပြတောင်းဆိုထားပြီးဖြစ်တယ်ပေါ့နော
်သူ့အဖွဲ့ကကန့်ကွက်ထားတဲ့ကိုကန့်ဖွဲ့ရကိုစလေလည်းတက်ရောက်တယ်ဆိုတော့သူတို့ကဘယ်ကြောင်းရတွေများအဓိကပြောဆိုဆွေးနွေးခဲ့တာရှိလဲခင်ဗျအ
ဲသူတို့လည်းသူတို့ဟိုဘာတော့အခုလက်ရှိဖြစ်နေတဲ့ကြောင်းရတွေနဲ့သူတို့ရဲ့သမိုင်းကြောင်းလေးတွေပေါ့ဗျာပြင်ပြဆွေးနွေးသွားတဲ့ဟာလေးတွေလည်းရှိပါတယ်အခုလည်းပြင်းပြန်တန်တန်ကြပ်တာလေးတွေတိုက်ပွဲတွေလည်းရှိနေတယ်ဒါကြောင့်မို့ဒီဟာလေးကိုဖြည့်ရှင်းတိုင်ဖို့အတွက်ငြင်းငြမ်းစွာဆွေးနွေးနိုင်ဖို့ပေါ့နော်ဒါလိုလည်းဒီသဘောထားမျိုးလည်းရှိပါလေ
ဝါးဥက္ကဋ္ဌဖြစ်တယ်ပောက်ချန်ကနေပြီးတော့ခုလိုမျိုးတိုက်ပွဲတိုင်းသားလက်နက်ကိုင်အချို့နဲ့တိုက်ပွဲတွေနဲ့အစိုးရနဲ့ဆက်ဖြစ်နေမယ်ဆိုရင်တင်ငံလုံးအပြစ်ကရစေစာချုပ်ပေါ်မှာပြန်လဲတုံ့တက်ရမယ်ဒီကိစ္စအချို့တန်းဘူးကတိတ်ပြီးမကောင်းနိုင်ဘူးလို့ပြောတဲ့သဘောမျိုးလည်းရှိရလို့လည်းကြားသိရပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းအချိန်လေးပြောပြပါပါခင်ဗျ
ကျွန်တော်တို့ဥတည်နေတာတော့တနင်္ဂနွေလုံးအဖြစ်ခံရဆွေးရည်ပေါ့နော်။ငင်းငိုင်းကိစ္စဆွေးနွေးဖို့ဒီလမ်းတက်ဖို့ပဲလေ။ဒါတော့ကြောင့်မို့အကယ်၍အခုဖြစ်နေတဲ့ဒီတိုက်ပွဲတွေကိုမရပ်နိုင်ဘူးဆိုလို့ရှိရင်တနင်္ဂနွေလုံးငင်းငိုင်းအဖြစ်ခံရဆွေးရည်ဟာကဆိုလို့ရှိရင်အကောင့်နဲ့ပေါ်နိုင်မှာမဟုတ်ဘူးပေါ့ဗျာခေါ်လို့လည်းမရဘူးပေါ့ဗျာ
စားက3ရက်ကနေပဲ6ရက်ထပ်တိုးပြီးတော့ဒါအဖြေတစ်ခုရအောင်ဆွေးနွေးမယ်ဆိုတော့အဓိကလေဘလို့နိုင်ငံရေးဖြေရလာနိုင်မယ်လို့မျှော်လင့်ထားလေခင်ဗျာ
ဒါမျှော်လင့်ချက်တော့မျှော်လင့်ထားပါတယ်ကျွန်တော်တို့ဒီမှာအားလုံးဝိုင်းပြီးတော့ဆွေးနွေးပြီးတဲ့နောက်မှာအားလုံးသဘောတူတဲ့ထုတ်ပြန်ကြေညာချက်တခုတော့ဖက်ရှိနိုင်တယ်ပေါ်ပေါက်လာနိုင်တယ်
ခုလိုဖြစ်ချက်ပြည့်အတွက်ဥအောင်မျိုး RFA ကကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်